လက်ပ်ဖန်အစိုးရဝန်ကြီးများအဖွဲ့ကဘေရွမြို့ကိုတရင်နှစ်ပတ်နိုင်ငံတော်အရေးပေါ်အခြေအနေကြေညာလိုက်ပါတယ်။ဒါအပြင်လူပေါင်းတရာကျော်တည်ဆွန့်ခဲ့တဲ့ဘေရွမြို့ကစိတ်ကန်းကုန်လုံးရုံပောက်ကွဲမှုနဲ့ဆက်နွယ်နေသူမှန်သမျှကိုနေအိမ်ချဲချုပ်ချထားဖို့လဲလက်ပ်ဖန်အစိုးရကစစ်တပ်ကိုအမိန့်ပေးခဲ့ပါတယ်။အင်္ဂါနေ့ကပောက်ကွဲမှုတွေဇက်တိုက်ဖြစ်ပွားခဲ့ပြီးနောက်မှာခုလိုအရေးပေါ်အခြေအနေကြေညာလိုက်တာဖြစ်ပြီးဒီအခြေအနေမှာစစ်တပ်ကိုအာဏာအပြည့်ပေးထားတာပါ။ပောက်ကွဲမှုဖြစ်ပွားတဲ့အကြောင်းရင်းကိုအတိအကျတဲ့တဲ့ချာချာမသိရသေးပေမဲ့အခုပောက်ကွဲခဲ့တဲ့တူလောင်ယုံတွေမှာလုံခဲ့တဲ့6နှစ်ခရဲကအမိုနီယံနိုက်ထရိတ်တန်ပေါင်းများစွာတူလောင်ထားတာကြောင့်ဒါနဲ့ပတ်သက်ပြီးအဓိကထားဆန်းစစ်နေတယ်လို့လက်ဗနန်အရာရှိတွေကပြောပါတယ်။ပောက်ကွဲမှုကနေပတ်ဝန်းကျင်တစ်ခုလုံးကိုပျက်စီးစေခဲ့တယ်လို့တည်ဆောင်းရသူကလည်း135ဦးတည်းမနေရှိပြီးဒဏ်ရသူက9000ကျော်ရှိနေတယ်လို့လက်ဗနန်ကျန်းမာရေးဝန်ကြီးကပြောပါတယ်။လက်ဗနန်ဝန်ကြီးချုပ်ကတော့နိုင်ငံတော်မှာ3ရက်ကြာကြေကွဲဝမ်းနည်းပွဲနေ့အထိမ်းအမှတ်ကြေညာခဲ့ပါတယ်။